နေကိုလာမဲ့ဒီအာကာနေကိုလေးလာမဲ့အာကာသယင်ကိုအိန္ဒိယနိုင်ငံကဒီနေ့စနေနေ့မှာအာကာသပေါ်အောင်အောင်မြင်မြင်လွှတ်တင်နိုင်ခဲ့ပါတယ်
And we have a confirmation of Aditya L1 separation. The mission has been accomplished.
ကဘာမီကနေမိုင်9သိန်းကျော်အကွာဝေးလောက်မှာရှိတဲ့ L1 ဆိုတဲ့နေရာကနေကိုလေပတ်ပြီးတော့လေလာဖို့ Aditya L1 အာကာသယင်ကို Sri Harikota အာကာသခန်းကနေဒီနေ့လွတ်တင်ခဲ့တာဖြစ်ပါတယ်။နေနဲ့ကဘာမီအကွာဝေးစုစုပေါင်းရဲ့တရာခိုင်နှုန်းလောက်မှာရှိတဲ့နေရာကနေကိုလေလာမှာဖြစ်ပါတယ်။အဲ့နေရာကိုအာကာသယင်ရောက်ဖို့ရက်ပေါင်း125ရက်ကြာလိမ့်မယ်လို့အိန္ဒိယအာကာသသုတေသနအဖွဲ့ ISRO အကြီးအကဲကပြောသွားတာဖြစ်ပါတယ်။အတ္တိယ L1 အာကာသယင်ကနေရဲ့အပြင်ဘက်ဆုံးဒီအလွာကိုရောင်ချီဝန်းရဲ့အပူထုတ်လွှတ်မှု၄အရှိန်တန်လိုက်စက်ကွင်းဖြစ်ပေါ်မှုအပူချိန်စတာတွေကိုလေ့လာသွားမှာဖြစ်ပါတယ်။လာကဘာကိုလေ့လာဖို့အိန္ဒိယအာကာသယင်တစ်စင်းလာကဘာရဲ့တောင်ဘက်စွန်းနေရာပေါ်ဆင်းသက်နိုင်ခဲ့တာသတင်းနှစ်ပတ်တောင်မကြာသေးချိန်မှာနေကြောင်းလေ့လာမဲ့နောက်ထပ်အာကာသယင်ကိုလွှတ်တင်နိုင်ခဲ့တာပါလာကဘာရဲ့တောင်ဘက်စွန်းကိုပထမဆုံးအာကာသယင်ဆင်းသက်နိုင်ခဲ့တဲ့နိုင်ငံအဖြစ်ဩဂတ်စ်လ23ရက်နေ့ကသမိုင်းတင်ခဲ့ပါတယ်အခုဆိုရင်အိန္ဒိယနိုင်ငံဟာအမေရိကန်ပြည်ထောင်စုအရင်ဆိုဗီယက်ပြည်ထောင်စုနဲ့တရုတ်နိုင်ငံတွေပြီးရင်လာကဘာဘော်ကိုအာကာသယင်ဆင်းသက်နိုင်တဲ့၄နိုင်ငံမြောက်လည်းဖြစ်ပါတယ်ခင်ဗျာ